ဒီနေ့ကအပြည်ပြည်ဆိုင်ရာစည်းရုံးလွှမ်းပါမှုပပျောက်ရေးနေ့ဖြစ်ပါတယ် UNDP ဗဟုစည်းရုံးအင်အဖွဲ့နဲ့ကမ္ဘာ့ဗန်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြန်မာနေထိုင်မှုအခြေအနေစစ်တမ်းရဲ့စည်းရုံးအင်တွေအရမြန်မာနိုင်ငံရဲ့စည်းရုံးလွှမ်းပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်ဒါပေမဲ့စည်းရုံးလွှမ်းပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်ဒါကြောင့်ကျေးလက်ဒေတာကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီကြောင့်ကို VOE မြန်မာပိုင်းတွင်တော့ကိုစောထက်ကတင်ပြဖို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးစင်းရဲ့အဖွဲ့နဲ့ကမ္ဘာ့တန်မြန်မာတို့ပူးတွဲပြုစုရဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့စည်းရဲနွမ်းမမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရလို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာစည်းရဲနွမ်းမမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တစ်ယောက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုံသမားရဲ့ဝင်ငွေကအဆမပြေနေနေရပါတက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိတယ်မှာစည်းရဲနွားမမှုကလည်းအထိုက်အယောက်သက်သာနိုင်လိမ့်မယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလုံခြုံရေးအစိုးရများသမဂ္ဂရဲ့စီယုံရေးကော်မတီဝင်ဒေါက်တာသားဆွေကပြောပါတယ်
။တိုးလာတဲ့ငွေအမောင်းနဲ့တက်လာတဲ့ကုန်ကြီးနှုန်းတွေကမကာမီလို့ဒီလိုမျိုးဖြစ်တာပေါ့နော်။ဟိုအဲ့လိုမျိုးလုံအောင်ကလည်းတိုးမြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်လဲတက်လာမဲ့ကုန်ကြီးနှုန်းကိုအခုကတည့်ရနေလို့ဆင်းပေးဖို့လိုရလို့ညာလို့ကမြင်တယ်။ဘလောက်ပဲဟိုလုံအောင်ကလည်းမြင့်ပြင်းနေသေးသေးကုန်ကြီးနှုန်းကိုထိမပေးနိုင်ဘူးသူတို့လို့ချင်တော့ဟိုဒီလိုမျိုးဖြစ်တော့ဒီပြဿနာကြီးကဖြစ်နေဦးတော့လေသူတို့လို့ချင်ဒီစည်းရုံးနော်မှုကလည်းပတ်ပြောင်လာမယ်လို့တော့ညာအနေနဲ့ကမသိဘူး
စည်းရုံးနော်မှုကရင်းနှီးဒေသပေါ်မူတည်ပြီးကြွားချပါတယ်နွမ်းပါသူရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြို့ဝကျွန်းပေါ်မှာနေထိုင်ကြတာပါမြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်အပေါ်အများကြီးသက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါတယ်
လူတဦးစီတဦးစီရဲ့ capacity နှိမ့်ကျတဲ့တိုင်းပြည်မှာ CM တွေဖြစ်ကြတာလေဗျာနော် capacity ဆိုပညာရေးပဲဖြစ်ဖြစ်နော်ကျန်းမာရေးပဲဖြစ်ဖြစ်နော်အဲဝေကျေတနာဥစ္စာတွေဟာပဲဖြစ်ဖြစ်နော်ဒီ capacity ရှိနေတဲ့တိုင်းပြည်မှာတော့တဘာဝဘေးရနေရပဲဖြစ်ဖြစ်အခြားတော့ဘေးရနေတဲ့ပုံမှန်ခဏရှိကြတော့ဗျာပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာနော်ပြည်သူရဲ့အလုပ်ကိုင်ခွင့်လန်းနေမြင့်လာမယ်ပြည်သူရဲ့လူနေမှုစံတန်းနေမြင့်လာမယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနေမြင့်လာcapacity ဆိုတာသူရဲ့တော့မေးရပါအခွင့်အရေးရှိတယ်။ကျမရေးပညာရေးစတဲ့ချက်နော်သူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်စတင်ပြင်တဲ့လူစတင်နိုင်အောင်နော်။ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်။ကျမရေးတွေမှာဆိုကျေးလက်ကျမရေးနော်ဌာနလေးတွေလုပ်ပြရမယ်။နော်ကျေးလက်သားပွားဌာနလေးတွေလုပ်ပြရမယ်။နော်ကျေးလက်မီးလင်းရေးတွေလုပ်ပြရမယ်။နော်ဒါတွေကလည်းပါဆိုဟိုတနည်းပြောရမယ်ဆင်းဝဲတယ်မို့ဆိုတာလူတစ်ဦးစီတစ်ဦးစီကသူရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝသုံးချလာနိုင်ပြီဆိုရင်ဆင်းဝဲတယ်ကသူ့အလိုလိုလျော့သွားတာပဲ။
စစ်တမ်းတွေရာဆိုရင်ချင်းမိနယ်နဲ့ရခိုင်ပြည်နယ်ကအစင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါ။ကာယုတန်ဒေသတွေမှာလည်းအသက်မိုးရမ်းကြောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လူကြောင်းကိုလည်းအရက်ပတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ်။